marit ja mia tane kansa. I mog mi si se ja voi. I lume de due cette do.
တော်ရရှင်များရှင်လန်းချမ်းမြေကြပါရဲ့လားခင်ဗျာလူလူနဲ့တော်အောင်ဆန်းစုကြည်အစီအစဉ်ကိုစောင့်မျှော်နားဆင်ကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ရှိရပါတယ
်ဟုတ်ကဲ့ဒီအစီအစဉ်ကိုနှစ်သက်သဘောကျတဲ့အကြောင်းကဘာအနှံပြမှာရှိတဲ့ကျွန်တော်တို့ RFA တောတာရှင်တွေထံကသတင်းစကားတွေကြားရတဲ့အတွက်လဲဝမ်းသာကြည်နူးဖြစ်ရပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကဲဦးမောင်ဆိုရင်ဒီတစ်ပတ်မေကွန်းရှင်တွေကိုမိတ်ဆက်ပေးပါအောင်လားဗ
ျဟုတ်ကဲ့ကိုညာဝင်းရောင်ရေအမေရိကန်ပြည်ထောင်စုကမေကွန်းရှင်၃ဦးကတော့Texas ပြည်နယ်ကကိုဘိုကြီး Indiana ပြည်နယ်ကဦးတင်ဦးနဲ့ California ပြည်နယ်ကကိုဖိုးခွားတို့ဖြစ်ပါတယ်ပြီးတော့ Canada ကဦးညွန့်လှအဲ့ဒီနောက်ဂျပန်နိုင်ငံကကိုကျော်ကျော်ဆိုးနဲ့ Singapore ကဦးကျော်ညွန့်တို့ရဲ့မေးမြန်းပြောဆိုစကားတွေကိုဒေါ်အောင်ဆန်းစုကြည်ကဖြေကြားမှာဖြစ်ပါတယ်အဲ့တော့အခုကျွန်တော်တို့ American ပြည်ထောင်စု Texas ပြည်နယ်ကကိုဘိုကြီးရဲ့မိကွန်းကိုကိုညာဝင်းအောင်ကပဲတင်ဆက်ပေးပါလားဗျာ
ဟုတ်ကဲ့ကိုဘိုကြီးကတော့လက်ရှိနိုင်ငံသားမှာရှိတဲ့ NLD အဖွဲ့အစည်းတွေကိုဥဆောင်သူတချို့ဟာအခြားအဖွဲ့ဝင်တွေကိုနေရာပေးတာတွေပူးပေါင်းလုပ်ကင်ဖို့စည်းရုံးတာတွေအားနည်းနေတယ်လို့ထောက်ပြပြောဆိုပါတယ်ဗျာ
။ဒေါ်စားစုကြည်ခင်ဗျာကျွန်တော်နာမည်ကိုဝီလို့ခေါ်ပါတယ်။တောင်ကုန်ခရိုင်ဖြူမြို့နယ်ရောက်လီမြို့ကပါ88 89 90နှစ်လောက်တုန်းကတော့အဲ့ဒီဒေသမှာဘိုကြီးဆော်လာဖြူလို့လူကြီးများကြပါတယ်။အခုတော့အမေရိကန်နိုင်ငံတက်ချက်ပြင်းနေဟိုတုံမျိုးမှာနေပါလေရောက်တဲ့နေရာတိုင်းမှာဒေါ်အောင်ဆန်းစုကြည် NLD ဖွဲ့ကဆိုတာနဲ့တွေးကြသူတိုင်းရဲ့စာနာမှုရလို့အဖွဲ့ချုပ်နဲ့ဒေါ်အောင်ဆန်းစုကြည်ကိုရိုသေလေးစားစွာဦးညွှန်းချက်ပါကျွန်တော်တို့ဒီဘက်မှာအဖွဲ့အစည်းတွေတော်တော်များများရှိပါတယ်ဒေါ်အောင်ဆန်းစုကြည်ပြောတဲ့ဒီမိုကရေစီအရေးအတွက်ကျွန်မတူဦးတယောက်တည်းလုံးလုံးမရဘူးအားလုံးပါဝင်ရမယ်ဆိုတာကြားရသိနေရပါလေအောက်ရှိအဖွဲ့ဝင်တွေတော်တော်များများပါဝင်ပတ်သက်ခွင့်မရသလိုဖြစ်နေကြပါတယ်။ဒီအခြေအနေတွေကိုကျော်လွှားနိုင်ဖို့အတွက်နီးလမ်းများအကြံဉာဏ်များပေးပါရန်တောင်းခံအပ်ပါတယ်ခင်ဗျာ။အဖွဲ့ချုပ်နဲ့ဒေါ်အောင်ဆန်းစုကြည်ကိုအဝေးကနေပဲဦးညွှတ်လိုက်ပါတယ်
။မြန်မာပြည်ဒီမိုကရေစီရရှိရေးအတွက်လုပ်နေသူအချင်းချင်းမှာအခုလိုကလထိုင်းနေရာပြဿနာတွေရှိနေတယ်ဆိုတာပြည်တွင်းမှာတော့ကျွန်တော်တို့မကြာခဏကြားခဲ့ရပါတယ်ဗျာ။အခုလိုပြည်ပမှာလည်းရှိနေတယ်ဆိုတာကတော့အံ့ဩစရာပဲကိုညာဝင်းအောင်ရဲ့
မမမဲဥက္ကမောင်ဆိုရေဒေါ်အောင်ဆန်းစုကြည်ရဲ့အဖြေကိုနားဆင်ကြည့်ပါအောင်ဗျာ
ဟုတ်ကဲ့
ကိုဘိုကြီးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ဖြစ်လို့စာနာမှုတွေရခဲ့တယ်ဆိုတာသိရလို့ဝန်းသားပါတယ်ဖွဲ့ချုပ်ကိုပြည်တွင်းပြည်ပမြန်မာပြည်သားများထောက်ခံအားပေးနေမှုကြောင့်လဲကျမတို့ဆယ်စုနှစ်နဲ့ချီပြီးအခက်အခဲမျိုးမျိုးကိုကျော်လွှားနိုင်ခဲ့တာပါအောက်ခြေအဖွဲ့ဝင်တွေတော်တော်များများပါဝင်ပတ်သက်ခွင့်မရဘူးဆိုတာနည်းနည်းတော့မရှင်းသလိုဖြစ်နေပါတယ်အဖွဲ့ချုပ်လုပ်ငန်းတွေမှာဘယ်သူမှစူပါဝင်လို့ရပါတယ်လူအင်အားအလို့အင်အားတွေလည်းအမြဲပဲလိုနေပါတယ
်ကဲကိုညာဝင်းအောင်ရေအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့ကဦးတင်ဦးရဲ့မိကွန်းကိုလည်းပြောပါဦးများ
ဟုတ်ကဲ့ခင်ဗျာဦးတင်ဦးကတော့ NCUB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီကပြည်ပမှာလွတ်တော်တရက်ဖွဲ့စည်းကြောင်းကြေညာခဲ့တာနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကိုအခုလိုမေးမြန်းခဲ့ပါတယ်ခင်ဗျာ
ဒေါ်အောင်ဆန်းစုကြည်ခင်ဗျာကျန်းကျန်းမာမာနဲ့အသက်ရာကျော်ရှိပါစေလို့ဆုတောင်းပေးလျက်ပါကျွန်တော်တင်ဦးပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရခိုင်မင်္ဂလာတော်ကဖြစ်ပါတယ်ခင်ဗျာပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီ NCUB မှလူတစုတို့က2009ခုနှစ်နှစ်သစ်ကူအထုထုတ်ပြန်ချက်ဆိုတဲ့ထုတ်ပြန်ချက်နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖွဲ့စည်းကြောင်းကြေညာခဲ့ပါတယ်ဝိုင်းဝန်းပြစ်တင်ဝေဖန်ကြလို့ပြသသွားခဲ့ပါတယ်အခုတခါဖဲဖဲပြည်တော်စုပြည်သူ့လွှတ်တော်ကိုဖွဲ့စည်းလိုက်ကြောင်းကြေညာလာပြန်ပါတယ်ဒီတစ်ခါဖွဲ့စည်းခြင်းကိုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ထောက်ခံထားပါတယ်လို့ NCUB မှလူတစုကပြောနေကြပါတယ်ဒါကြောင့်မေးပါရစေခင်ဗျာဒေါ်အောင်ဆန်းစုကြည်ထောက်ခံခြင်းမထောက်ခံခြင်းကိုကျွန်တော်နဲ့အတူအဝေးမှရောက်နေကြတဲ့လူတော်တော်များများကသိကျင်နေကြပါတယ်ဖြေကြားပေးပါခင်ဗျာ
ဟုတ်ကဲ့အဲ့ဒီလွတ်တော်ဖွဲ့စည်းတဲ့တရင်ကိုလူတွေအတော်ပဲစိတ်ဝင်စားကြတာကိုကျွန်တော်လည်းသတိထားမိပါတယ်ဗျာပြောပါဦးကိုညာဝင်းရောင်ရေဒေါ်အောင်ဆန်းစုကြည်ကဘယ်လိုများဖြေထားပါသလဲခင်ဗျ
ဒီလိုပါဗျာ
ဖက်ဒရယ်ပြည်ထောင်စုပြည်သူ့လွှတ်တော်ဖွဲ့စည်းတယ်ဆိုတာကိုကျွန်မရေဒီယိုသတင်းတွေမှာတဆင့်သာကြားခဲ့ရတာပါအရေးကြီးတာကဘယ်သူထောက်ခံတယ်ဘယ်သူထောက်မခံဘူးတဲ့အချင်းချင်းကြားမှာညီညွတ်မှုပုံမခိုင်မာစေမဲ့လုပ်ငန်းတွေကအကောင့်ထယ်ဖော်ဖို့ဖြစ်ပါတယ်ပြည်ပရောက်မြန်မာဒီမိုကရေစီအုပ်စုတွေအကြားအတွေးခေါ်အမျိုးမျိုးအဖွဲ့ပုံရှိတာမထူးဆန်းပေမဲ့စေဝင်းကွဲမှုတွေမဖြစ်အောင်အားလုံးကြည်ကြည်လည်လည်ဆွေးနွေးပြီးညီညီညွတ်ညွတ်လုပ်ကြမယ်ဆိုရင်တော့အကောင်းဆုံးပါပဲ
ကဲအခုဆန်ဖရန်စစ္စကိုမြို့ရောက်ကိုဖိုးခွားရဲ့မိကွန်းကိုလည်းသိပြရစီကိုညာဝင်းအောင်ရေ
းဟုတ်ပါတယ်သူကအတ္တဟိအတ္တနောနာသောမိမိကိုယ်သာကိုးကွယ်ရာဖြစ်တယ်ဆိုပြီးမြမအရေးဆောင်ရွက်သူတွေကိုအကျိုးမျှော်နှိုးဆော်ထားပါတယ်ခင်ဗျာ
မေဆွေကျွန်တော်ကတော့အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့ပါကက်စီနိုအလေးကိုဖိုးခွားဖြစ်ပါတယ်လူငယ်တွေကွန်ရက်ဆိုတာကိုနားမလည်ဘူးဆိုတော့အဲ့ဒါကိုပြန်တွေးကြည့်ရကွန်ရက်ဆိုတာကိုဝါနာပါယာတခုဒီဝါနာပါယာတခုရဲ့လွတ်လပ်ခွင့်ဤထင်ခွင့်တိုးတက်ခွင့်တွေကိုစန္ဒတူရာဖွဲ့ရင်ဖွဲ့ပြီးတော့တရားမျှတတဲ့ဥပဒေပေါင်းတွေကတောင်းဆိုလှုပ်ရှားရုန်းကန်နေတာကိုခေါ်တယ်လို့အိဗယ်ဖွင့်ခြင်းနဲ့မေစုဘယ်လိုသဘောရလဲမေစုနဲ့သဘောတူရင်ထပ်ပြောခြင်းသေးတယ်အနာရှင်တိုင်းမျိုးပြောနဲ့ဒီကဒီမိုကရေစီထိတ်ကောင်အမေရိကန်နိုင်ငံမှာတော့မှဥပဒေပြုတဲ့အခါမှာယူကရိန်းဆန်ဆန်အနာရှင်ဆန်ဆန်ယူသွားတာတွေရှိတယ်အဲ့ဒီအတွက်ကြောင့်ကိုအခွင့်အရေးအတွက်ကိုကိုကိုယ်တိုင်ကသာလျှင်စက်တင်ရုံးကန်ဖို့အရေးကြီးတယ်ဆိုတာကိုကျွန်တော်နားလည်ထားတယ်ဒါမှမဟုတ်ဖြည့်ဆွတ်ကြတဲ့အရှင်ထပ်ဖြည့်ပြီးပြောပါအောင်မေဆွေ
ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ရဲ့အဖြေစကားကိုလည်းတစ်ဆက်တည်းကြားပါစီဗျာ
ဟုတ်ကဲ့ပါဗျာ
သားရဲ့ကိုရဲ့ပုံမှန်အမြင်ကိုအမေသိသဘောကြပါတယ်သားပြောတာနှစ်ခုစလုံးကဆက်သွယ်မှုလည်းရှိနေပါတယ်ခိုင်မာတဲ့ပြည်သူကိုရဲ့တွေ့ရှိမှအာနာပါဝါတုံးပြည်ပြည်သူတွေရဲ့အခွင့်အရေးတွေကိုထိပါစေမဲ့အလုပ်တွေလုပ်တာမျိုးမဖြစ်အောင်ကာကွယ်နိုင်မှာပါဒီမိုကရေစီဆိုတာရယုံနဲ့ပြီးတဲ့ကိစ္စမဟုတ်ပါဘူးဆက်လက်ပြီးမှန်မှန်ကန်ကန်ရှင်းသင်ဖို့အမြဲထိန်းသိမ်းထားဖို့လိုပါတယ်ဒါကြောင့်ပြည်သူတွေအစုအဖွဲ့အင်အားနဲ့အစိုးရလူသူတွေကိုထိန်းထားဖို့လိုတဲ့အခါထိန်းနိုင်ဖို့အရေးကြီးပါတယ
်အခုဆက်ပြီးကနေဒါကဦးညွန့်လှရဲ့မိကွန်းကိုဥက္ကမောင်စိုးကပဲတင်ပြပေးပါလားဗ
ျဟုတ်ကဲ့ဦးညွန့်လှကတော့ကုလသမဂ္ဂနဲ့နိုင်ငံတကာကောင်းဆောင်တွေရဲ့မြန်မာပြည်အရေးကိုင်းတွယ်ဖြည့်ရှင်းပေးနေပုံနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကိုအခုလိုမေးမြန်းခဲ့ပါရခင်ဗျာ
မင်္ဂလာပါဒေါအောင်ဆန်းစုကြည်ခင်ဗျာကျွန်တော်ကကနေဒါနိုင်ငံကဖြစ်ပါတယ်မိကွန်းကတော့ဒီကုလသမဂ္ဂအနေနဲ့မြန်မာအရေးကိစ္စတွေကိုဆွေးနွေးဆုတ်ချက်ချက်ချတဲ့အရာတိုင်းမှာအသက်မဝင်သလိုနဲ့အင်အားချိနေပြီးတော့စီးနှောင်အားလည်းမရှိဖြစ်နေတာတွေကိုတွေ့မြင်ကြားသိနေရပါတယ်နှစ်ပေါင်းများစွာရှိနေပါပြီဒီကိစ္စကလည်းဒီမကြခင်ရပိုင်းအတွင်းကပဲကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ရဲ့မြန်မာနိုင်ငံအစိုးရတစ်ဖို့ပေါ်မှာသူအကောင်းမြင်ဝါဒကိုတုံ့တက်သွားတယ်။သဘောထားအမြင်ကမြန်မာပြည်သူအားလုံးအတွက်ဒဏ်ဒဏ်ချက်တွေဖြစ်စေပါတယ်။ဒါကြောင့်မလို့ဒီကုလသမဂ္ဂနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့အကောင့်တွေဖော်ဆောင်တဲ့နေရာမှာမြည်တို့မြည်ပုံဆောင်ရွက်လောက်ကိုင်းတဲ့မှာဇနီးဆိုတာကိုတည်လို့ပါတယ်။တစ်ဆက်တည်းမှာပဲမေးလို့တာကအခုနိုင်ငံတကာကမြန်မာနိုင်ငံအရေးကိုသတိကြီးစွာနဲ့စောင့်ကြည့်နေပါတယ်။အထူးသတိထားနေပါတယ်ဆိုတော့နိုင်ငံတကာခေါင်းဆောင်ကြီးတွေရဲ့စကားရက်တွေကိုဒေါ်အောင်ဆန်းစုကြည်အနေနဲ့မြေကဲသို့ပြန်လဲပြောကြရန်ရှိပါသလဲခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဦးညွန့်လှရဲ့သဘောထားအပေါ်ဒေါ်အောင်ဆန်းစုကြည်ရဲ့ရှုပြင်သုံးသက်ချက်ကိုနားဆင်ရအောင်လားဦးခင်မောင်ဆိုရေ
းကြားပါစီဗျာ
ကမ္ဘာကုလသမဂ္ဂဆိုတာနိုင်ငံပေါင်းမြောင်များစွာနဲ့ဖွဲ့ထားတာမို့စီစီလုံးလုံးဖြစ်နိုင်မှုတွေရှိသင့်သလောက်မရှိတာကတော့အမှန်ပါပဲကျမတို့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အထွေထွေညီလာခံကဆုံးဖြတ်ချက်တွေချခဲ့ပေမဲ့ဒီဆုံးဖြတ်ချက်တွေအကောင့်ထဲပေါ်နိုင်ဖို့ထိထိရောက်ရောက်မလုပ်နိုင်တာလဲမကျေနပ်စရာပါပဲမြန်မာနိုင်ငံကိစ္စတွေကိုသေးသေးချာချာလေးလေးနက်နက်လေ့လာသုံးသပ်တာဝန်ယူမဲ့ပုဂ္ဂိုလ်တူအချိန်ပြည့်ခန့်ထားမယ်ဆိုရင်အတွင်းရေးမှူးချုပ်လည်းမြန်မာနိုင်ငံအခြေအနေကိုတိတိကျကျသိနိုင်လိမ့်မယ်လို့ထင်ပါတယ်ဒါကြောင့်ဒီလိုတာဝန်တွေအချိန်ပြည့်ထမ်းဆောင်နိုင်မဲ့လူတယောက်ခန့်နိုင်ဖို့အများဆုံးမျှော်လင့်ပါတယ်မြန်မာနိုင်ငံအရေးကိုနိုင်ငံတကာကသတိကြီးစွာနဲ့စောင့်ကြည့်နေတာကောင်းပါတယ်ဒါပေမဲ့ကြည်ယုံတွေမဟုတ်ဘဲလှုပ်တင်လှုပ်ထိုက်တာတွေကိုလှုပ်ဖို့လည်းလိုပါတယ
်ကျွန်တော်တို့အခုကနေဒါကနေဂျပန်နိုင်ငံဘက်ဆက်ရောက်မြို့တိုကျိုမြို့ကကိုကျော်ကျော်ဆိုးရဲ့မိကွန်းကိုပြောပါဦးလားဥက္ကမောင်ဆိုရေ
ဟုတ်ကဲ့ကိုကျော်ကျော်ဆိုးကတော့ဂျပန်နိုင်ငံရောက်မြန်မာအရေးလှုပ်ရှားနေသူတွေထဲမှာအတက်ကြွဆုံးလူတယောက်လို့ပြောနိုင်ပါတယ်ဗျာအသူကဒီကနေ့အာရက်ကဘာကအာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကနေပေါ်ပေါက်လာနိုင်တဲ့အကျိုးဆက်တွေကိုသိကျင်နေသူပါကိုညာဝင်းအောင်ရေ
းကြားပြစီလားဗျာ
တော့ဆန်းစုကြည်ခင်ဗျာကျွန်တော်ကြော်ကြော်ဆိုပါဂျပန်မှာနေတဲ့ကြောက်ဖြစ်ပါတယ်အဲကျွန်တော်မိကျင်တဲ့မိကွန်ကဒူနီးရှားကအစအီဂျစ်အလေအခုလီဗျားနိုင်ငံအထိရောက်ရှိနေပြီဖြစ်တဲ့အာရက်ကဘာရဲ့အာနာရှင်တွေကိုတော်လန်လှုပ်ရှားတဲ့ပြောင်းလဲမှုကြီးရဖြစ်ပွားနေတော့ဒါဒီပြောင်းလဲမှုပေါ်ကိုတောင်ဆန်းစုကြည်နေနဲ့ဘယ်လိုမြင်ပါလဲ။တော့သူ့ရဲ့ရိုက်ခတ်မှုဟာကမ္ဘာဘေတနံတရားအထိညာရောက်နိုင်မလဲဆိုတာကျွန်တော်သိချင်ပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ်
။ကဲဥက္ကမောင်ဆိုရင်အ အရပ်ပြည်သူတွေကိုတော့တကဘာလုံးကအာယုံစိုက်နေကြတာပဲဗျမြမအရေးကိုလည်းကမ္ဘာနိုင်ငံတွေကဒီလိုဂရုတစိုက်စောင့်ကြည့်ကူညီမယ်ဆိုရင်သိတ်ကောင်းမှာပဲလို့လူတွေကပြောနေကြတယ်နော
်ဟုတ်ကဲ့ဗျာဇက်တိုက်ကြားနေရတဲ့အတန်တွေပါကဲဒေါ်အောင်ဆန်းစုကြီးအဖြေစကားကိုလည်းကြားပါရစေဗျာ
ဟုတ်ကဲ့
အရှိလေပိုင်းမှာမကြားမီကာလအတွင်းကဖြစ်ပျက်တဲ့ကိစ္စတွေဖြစ်ဆဲကိစ္စတွေကလူသားတွေဟာမိမိတို့သဘာဝအရာကိုအာနာကင်ပြီးဖိနှိပ်ချုပ်ချယ်တဲ့စနစ်မျိုးကိုမနှက်သက်ဘူးဆိုတာထင်ရှားစေပါတယ်။အရှိလေပိုင်းကအဖြစ်အပျက်တွေကကမ္ဘာအခြားဒေသတွေကိုဘယ်လောက်ထိကူးဆက်သွားမယ်ဆိုတာမသိနိုင်ပေမဲ့လွတ်လပ်ခြင်းစိတ်တရားမျှတမှုကိုလူလားစိတ်တွေကတော့ကမ္ဘာတဝှမ်းမှာပြန့်နှံ့နေတယ်လို့ပဲယူဆနိုင်ပါတယ
်။ဥက္ကမဆိုရေးဒီတစ်ပတ်အတွက်နောက်ဆုံးမေးခွန်းရှင်ကတော့စင်ကာပူနိုင်ငံမှာစီးပွားရေးလုပ်ငန်းတွေလုပ်ကင်နေတဲ့ဦးကျော်ညွန့်ဆိုသူပါ။သူကပိတ်ဆို့မှုတွေကြောင့်မြန်မာပြည်သူတွေနစ်နာနေရတယ်လို့အခုလိုပြောပါတယ်ဗျာ
ကျွန်တော်နာမည်ကျော်ညွန့်ပါကျွန်တော်စင်ကာပူမှာအလုပ်လုပ်ကြနေပါတယ်ကျွန်တော်အနေနဲ့ကျွန်တော်သိချင်တာတစ်ခုကဒီမြန်မာနိုင်ငံမှာမြန်မာဘာသာနဲ့ကွန်ပျူတာသုံးစနစ်မြန်မာ Windows System ရရှိသေးတဲ့အချက်ပါပဲစီးပွားရေးပိတ်ဆို့မှုကြောင့်လန့်ရှင်ကြောင့်အမေရိကန်နိုင်ငံမြန်မာနိုင်ငံကိုလုံးဝပိတ်ဆို့ထားတဲ့အရေးကြီးမှုတွေမှာဒီတစ်ခုကအပါအဝင်ဖြစ်ပါတယ်ဒီမြန်မာစစ်တမ်းနဲ့ကွန်ပျူတာဆင်းရဲမရှိတဲ့ကြောင့်မြန်မာနိုင်ငံပြည်သူအများစုကဒီကမ္ဘာပေါ်မှာဖြစ်ပေါ်နေတဲ့ဒီအင်တာနက်ဉာဏ်ပညာပေါ်လာရေးမှာမြန်မာနိုင်ငံကနောက်ကျပြီးကျန်နေရပါတယ်။ဒါဆိုလို့မိသားရက်ခံနေတာဒီဒေသနဲ့ပတ်သက်ပြီးဖြစ်ရှင်းဖို့အချိန်ရယ်ဒုတိယအချိန်နည်းကတော့ကျွန်တော်တို့နိုင်ငံကဆက်ကျဉ်းတဲ့ဘဝတိုင်းမျိုးကိုကုန်ကျန်းအဖြစ်နဲ့ပဲကြောင်းနိုင်ပြီးတော့ကုန်ကျော်အဖြစ်နဲ့လောင်းချနိုင်ဘူး။တူလောင်နိုင်သောအနေအထားကိုကျွန်တော်တို့မထိန်းသိမ်းနိုင်ဘူး။ဒီလိုမျိုးပြည်ညာမျိုးတွေကအမေရိကန်နိုင်ငံမှာပဲရှိပြီးအမေရိကန်အဖြစ်ဆိုမှုကြောင့်ကျွန်တော်တို့ကကိုယ့်ရဲ့တံပိုးရှိတဲ့ပြန်စားတွေကိုကုန်ကျော်ပစ္စည်းမလုပ်နိုင်တဲ့ကြောင့်ကျွန်တော်တို့နိုင်ငံမှာရှိနေတဲ့လူငယ်တွေကအလောက်ကန်ခွင့်နဲ့မီဆုံးရှုံးနေမှာဖြစ်ပါတယ်ဒီကိစ္စအားလုံးကိုစေစားသုံးသပ်ပေးပြီးကြပ
ါဟုတ်ကဲ့သူ့ရဲ့သဘောထားကိုဒေါ်အောင်ဆန်းစုကြည်ကဘယ်လိုများဝေဖန်သုံးသပ်ခဲ့တယ်လဲဆိုတာလည်းအင်မတန်စိတ်ဝင်စားစရာပါပဲဗျာ
ဦးကျော်ညွန့်သုံးသပ်ချက်တွေကမပြည့်စုံဘူးလို့ထင်ပါတယ်မြန်မာပြည်သူတွေအင်တာနက်နည်းပညာတော်လှန်ရေးမှာနောက်ကျကြံခဲ့ရတဲ့အဓိကအကြောင်းကမြန်မာဘာသာနဲ့ကွန်ပျူတာစနစ်မရှိတာကြောင့်လားပြည်တွင်းကအာဏာပိုင်တွေရဲ့ပိတ်ဆို့ကန့်သတ်မှုတွေကြောင့်လားဆိုတာစဉ်းစားစရာပါရေနံနဲ့သဘာဝဓာတ်ငွေ့နဲ့ပတ်သက်လို့ဆိုရင်လည်းအမေရိကန်ပိတ်ဆို့မှုကြောင့်နည်းပညာတွေမရလို့အခွင့်အလန်းတွေရှုံးတယ်ဆိုတဲ့ဘက်ကပဲကြည့်ပြီးလက်ရှိရရှိနေတဲ့ရေနံနဲ့ဓာတ်ငွေ့မှအင်မတန်များတဲ့ဝင်ငွေတွေကိုပြည်သူတွေအကျိုးအတွက်ဘယ်တော့သုံးနေဆိုတာကိုလည်းမကြည့်လို့တော့မဖြစ်ပါဘူ
းဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ဒေါ်အောင်ဆန်းစုကြည်ခင်ဗျာကဲစင်ကာပူကဥကျော်ညွန့်ရဲ့မိကုံအပေါ်ဖြေးချချက်နဲ့ပဲဒီအပတ်လူတို့နဲ့ဒေါ်အောင်ဆန်းစုကြည်အစီအစဉ်ကိုရန်နာကြရအောင်လားကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာလူတို့နဲ့ဒေါ်အောင်ဆန်းစုကြည်အစီအစဉ်အတွက်မိကုံနေပေးဖို့ကြဖို့ကိုလည်းထပ်မံနှိုးဆော်ပြစီဗျာ
ဒီအစီအစဉ်ကနေပြည်သူတွေသိကျင်တဲ့မိကုံတွေကိုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဖြေးချပေးနေပါတယ်ခင်ဗျာမေကွန်နေပေးပို့ရမယ့် email လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ dassk@rfa.org ဖြစ်ပါတယ်ခင်ဗျာ။မေကွန်တွေကိုတိုတိုနဲ့လိုရင်းရေးသားပေးပို့ကြစီလိုပါတယ်။မေကွန်နဲ့အတူအမည်နဲ့ဆက်သွယ်နိုင်မဲ့တယ်လီဖုန်းနံပါတ်ကိုလည်းဖော်ပြပေးကြပါခင်ဗျာ။အဲ့ဒီတယ်လီဖုန်းနံပါတ်ကို RFA ကပြန်လည်ဆက်သွယ်ပြီးကာယကံရှင်ရဲ့မေးမြန်းစကားတွေကိုအတန်ဖန်းယူကာဒေါ်အောင်ဆန်းစုကြည်ရဲ့ဖြေကြားချက်တွေနဲ့အတူထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဒေါက်တာရှင်အလုံးဘေးရန်ခတ်သိမ်းကင်းငြိမ်ပြီးလိုရာဆန္ဒအပေါင်းနဲ့ပြည့်ဝကြပါစေလို့ဝါရှင်တန် DC မြို့တော်ကနေ RFA အဖွဲ့သူအဖွဲ့သားအလုံးကိုစားကျွန်တော်တို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
နောက်တစ်ပတ်ဒီအချိန်မှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
There's a chin de doo